နိုင်ငံကအတိုင်းဝိုင်းအနေနဲ့ယူကရိန်းပြည်သူတွေနဲ့သွေးစည်းညီညွတ်မှုကိုပြသတာဟာကဘာပေါ်ကပြိပခတွေကိုတုံ့ပြန်တဲ့အခြေခံစံပြပုံစံဖြစ်တင်ပြီးတခြားနေရာကပြိပခတွေနဲ့မတူချွင်းချက်သဘောမျိုးမဖြစ်တဲ့အကြောင်း Amnesty International လူအခွင့်အရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်မြန်မာအပါဝင်ဧသီယိုးပီးယား၊ယီမန်၊အာဖဂန်နစ္စတန်လိုတခြားနေရာကပြိပခတွေတုံ့ပြန်ရမှာယူကရိန်းအရေးလိုအင်တိုက်အားတိုက်တုံ့ပြန်ကြဖို့မနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာထောက်ပြဝေဖန်သွားပါတယ်
။ Solidarity is owed to the Ukrainian people, but it is also owed to the people of Palestine, to the people of Eritrea, to the people of Myanmar.And that
Ukraine ပြည်သူတွေနဲ့အတူသွေးစည်းညီညွတ်မှုကိုပြသလိုတဲ့တစ်ချိန်တည်းမှာပဲတခြား Palestine, Eritrea, မြန်မာနိုင်ငံကပြည်သူတွေနဲ့လည်းသွေးစည်းညီညွတ်မှုကိုပြသဖို့လိုအပ်ပါတယ်။မနှစ်2022ခုနှစ်ကဒါမျိုးမဖြစ်ခဲ့ပါဘူး။2022ခုနှစ်မှာမြင်းပြိုင်တစ်ခုလိုဖြစ်စဉ်မျိုးတွေနဲ့လှေနံတစ်ဖက်နင်းတဲ့ချင်းကပ်မှုတွေကိုအရင်ကတည်းကပိုတွေးခဲ့ရတယ်ဆိုပြီး Amnesty International အဖွဲ့ကြီးရဲ့အတွင်းရေးမှူးချုပ်အဲ့နဲ့ကော်လမ်မတ်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါခင်ဗျာ